ီးခဲ့တဲ့နှစ်ကမ္ဘာဖလားခြေစစ်ပွဲမှာမြန်မာကခုနှစ်ကိုအသွင်းခံရပြီးတကူးမှပြန်မသွင်းနိုင်ပဲရှုံးနေကြရတာဟာလုတ်ပွဲဖြစ်မလားဆိုတဲ့တန်တရားနဲ့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကမြန်မာဘောလုံးအသင်းကိုစုံစမ်းစစ်ဆေးနေပါတယ်ကစားသမားတွေကိုမြင်းမြန်ဖို့အတွက် FIFA တာဝန်ရှိသူတွေမြန်မာနိုင်ငံမှာရောက်နေတယ်ဆိုပြီးမြန်မာမီဒီယာမှာဖော်ပြခဲ့တာကို FIFA ကအတည်ပြုခဲ့တာဖြစ်ပြီးဒီကိစ္စကိုစုံစမ်းနေတဲ့အကြောင်းအင်ကာနီမှာပြောတာဖြစ်ပါတယ်။လုတ်ပွဲကစားကြောင့်ပြစ်မှုထင်ရှားရင်တော့ကြီးလေးတဲ့ပြစ်ဒဏ်ချမှတ်ခံရမှာဖြစ်ကြောင်း FIFA ကပြောကြားလိုက်ပြီးမကြသေးခင်ကပဲအနည်းဆုံး၅နှစ်ပိတ်မဲ့အစီအစဉ်ကိုလည်းချမှတ်ပြဋ္ဌာန်းထားတာပါ။2019ခုနှစ်အောက်တိုဘာလကကမ္ဘာဖလားခြေစစ်ပွဲမှာကာဂျစ္စတန်နဲ့ကစားတဲ့ပွဲမှာမြန်မာက9-6မရှိနဲ့ရှုံးခဲ့တာဖြစ်ပါတယ်။မွန်ဂိုလီးယားနဲ့ဂျပန်ကိုပါမြန်မာကရှုံးပြီးတဲ့နောက်ကာဂျစ္စတန်ကိုထပ်ပြီးရှုံးခဲ့တာဟာဆိုရင်ပွဲစဉ်3ခုဇက်တိုက်မြန်မာရှုံးတာဖြစ်ပါတယ်။မြန်မာပါဝင်တဲ့အုပ်စု F ကထိပ်သီးနှစ်သင်းက2020ကမ္ဘာဖလားပြိုင်ပွဲမှာအာရှတိုက်ကိုစားပြုပြီးဝင်ရောက်ရှင်ပြိုင်နိုင်ရေးနောက်တစ်ဆင့်တဲ့ကစားချရမှာဖြစ်ပါတယ်။